မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မတိမငြိမ်အခြေအနေကြုံရခြင်းမှာပြည်ပရောက်မြန်မာနိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကနေရပြန်မဖို့ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်
We continue to urge all countries in the region contemplating returning Burmese migrants back to Burma.
ဒီသာရဲနိုင်ငံတွေအနေနဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်အစီအစဉ်တွေကိုဆက်ဆိုင်ထားကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Ned Price ကပေါ်တူနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါမြန်မာစစ်တပ်ဟာဘာသာမတူသူတွေနဲ့လူနည်းစုတွေပေါ်အရင်တုန်းကလည်းလူခွေရချိုးပေါက်ခဲ့မှုရဲ့အစဉ်အလာတွေရှိတာကြောင့်နေရပြန်ပို့ခင်မှာကာဝယ်ဆောက်ရှောက်ဖို့လိုအပ်တဲ့သူတွေပါမပါဆိုတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကစစ်ဆေးခွင့်ရဖို့လူကြောင်းလဲပြောဆိုခဲ့ပါတယ်။ကကွတ်မှုတွေကြားကပဲမလေးရှားနိုင်ငံထိသိမ်းစကန်တွေကမြန်မာနိုင်ငံသားတထောင်ကျော်ကိုဒီတစ်ပတ်ထဲနေရပြန်ပို့လိုက်ပြီးနောက်အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွေလူရှောင်းမှုဖွဲ့တွေကဝေဖန်မှုတွေဖတ်ပေါ်နေတာပါ။နေရပြန်ပို့မဲ့စစ်ဆေးကိုစံငန့်ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားကနေမှနေပြန်ပို့ဖို့ဆုံးဖြတ်ခဲ့တာစစ်ပစ္စည်းဖြစ်ရကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်9ယောက်ကပုံတွင်းနေမှာပူးတွဲချင်ကြရဲ့ထုတ်ပြန်ပြောဆိုထားပါတယ်